Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ16ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။အမေရိကန်နိုင်ငံရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအေးသနာကျပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကိုဖေဖော်ဝါရီလ15ရက်နေ့တောက်ကြနေကကြေညာလိုက်တဲ့အတွက်ကြောင့်မလို့သမ္မတတဦးရဲ့လုံပိုင်ခွင့်အာဏာဘယ်လောက်ထိသွားလဲဆိုတာကိုဥရေချောင်းရာစင်ခုံမှုဖြစ်သွားစေခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့စိတ်ကြောက်ရစီရောင်းဝယ်ဖောက်ကားသူတရားနှစ်ဦးအစိုးရစီမှာလာပြီးတော့ဖမ်းခံသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်တဲ့တွင်ဒီညနေပိုင်းမှာကြားရဖို့ရှိပါရဲ့မဆုမွင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်တဲ့တွင်လွာတွေကတော့ပြင်ဆင်ဖို့ခက်ခဲလာတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုရှိဖို့နဲ့ဒီတိုင်းရင်းသားကောင်းဆောင်နေနဲ့ညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာ NND ဘက်ကနေပြင်နိုင်ချေများမယ်လို့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ
်ဒီကစစ်တွေကတက်မတော်ပါကျွန်တော်တို့ကတော့ဒီစစ်ပင်းပြင်ဆင်ရေးမှာအခုချုံးပြတာတစ်ခုတည်း
ဒါကတော့လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ကော်မတီဖွဲ့ဖို့ထောက်ခံတဲ့အစိုးတင်သွင်းခဲ့တဲ့အမှတ်ထုတ်မေးဖြစ်ပါတယ်ရှင်။နောက်ပိုင်းမှာဒီသတင်းပြည့်စုံနားဆင်ရပါမယ်။နောက်ပြီးတော့ဒီနယ်စပ်မှာလုံခြုံရေးတရားရင်ကာဖို့အသုံးစရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေနဲ့အင်ဂျင်ချင်းနိုင်ငံတွေကတော့ဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအမြန်ဆုံးပေးဖို့နိုင်မှုနည်းလမ်းတွေရှာဖွေနေကြတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့စနေညနေခင်းရဲ့အထိတ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကိုဖေဖော်ဝါရီလ15တောက်ကြနေ့ကကြေညာလိုက်တဲ့အတွက်ကြောင့်မို့မက္ကဆီကိုနယ်စပ်မှာတိုင်းဆောင်ရေးအစိုးရအသုံးစိမ့်နဲ့ပတ်သက်လို့လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံဖို့မလိုတော့ပါဘူး။အခုလိုမျိုးသမ္မတကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်တာဟာသမ္မတတို့ရဲ့လုံခြုံရေးအာဏာကိုဘလို့တမမ်းလေဆိုတာဥရေအောင်ချောင်းအရာစိန်ခေါ်မှုဖြစ်သွားစေခဲ့ပါတယ်။ဒီမတိုင်ခင်တည်းရဲ့အကြတာပင်းနေတော်ကတော့အစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ထပ်ပြီးတော့ရပ်ဆိုင်းမဲ့အခြေအနေကနေရှောင်ရှားနိုင်မှု Republican နဲ့ Democrat တို့ကြားလွှတ်တော်မှာသဘောတူညီချက်ရခဲ့ပါတယ်။လွှတ်တော်နေရက်ကသဘောတူလိုက်တဲ့ဥရေမူကြမ်းမှာနေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အတွက်ပါတီနှစ်ရက်ကြာမှသဘောတူခဲ့ကြတဲ့အတွက်သမရထမူလာကဒတိုင်းဆောင်ဖို့တောင်းဆိုထားတဲ့ဒေါ်လာ6ဘီလီယံနေပါတဲ့အများကြီးညှော့နေနေတာဖြစ်ပါတယ်။အခုအရေးပေါ်ခြေနေကြေညာလိုက်တဲ့အတွက်သမရထမ်ကသူ့ရဲ့မဲဆွယ်ဘွယ်အတိကဂတိစကားဖြစ်တဲ့ဒတိုင်းကာရီအကောင့်ထဲပို့ဖို့ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဒီလိုကြေညာလိုက်တာဟာသမရကအနာကိုအလွဲသုံးစားလုပ်တာဖြစ်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကပြောပါတယ်။သမရရဲ့ဒီအရေးပေါ်ခြေနေကြေညာချက်ကိုအတိုက်ခံဒီမိုကရက်တီဘက်ကဥရေအကြောင်းအရာစိန်ခေါ်လာနိုင်တဲ့အတွက်ဒတိုင်းကာရီရဲ့အစီအစဉ်တွေနှစ်နဲ့ချီပြီးကြံ့ကြာနိုင်ပါတယ်ရှင်။
Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Well က2020သမရရွေးကောက်ပွဲမှာသမရလောင်းအဖြစ်ဝင်အရွေးခံနိုင်မှုကော်မတီတရက်ကိုဖွဲ့စည်းလိုက်ပါတယ်။ဒါဟာ Republican တွေတဲကသမရ Donald Trump ကိုပထမဆုံးစိန်ခေါ်လိုက်တဲ့သူလည်းဖြစ်ပါတယ်။ Well ကသူ့အနေနဲ့လာမယ့်2020ရွေးကောက်ပွဲမှာသမရ Trump ကိုစိန်ခေါ်ပြီးတော့ Republican Party ရဲ့သမရလောင်းအဖြစ်နဲ့အဆိုပြုခံရအောင်လှုံ့ဆော်သွားမှာဖြစ်တယ်ဆိုပြီးတော့တောက်ကြနေကကြီးညာပါတယ်။Republican တွေထဲမှာသမ္မတ Trump ကိုထောက်ခံသူအများအပြားရှိနေပြီးတော့သမ္မတ Trump အနေနဲ့ Republican Party ရဲ့ပထမအဆင့်ရွေးကောက်ပွဲမှာရှုံးနိုင်မှုလည်းအခြေအနေတော့အသိမရှိပါဘူးသမ္မတ Trump အတွက်ဒါကိုအခက်အခဲမရှိကျော်လွှားနိုင်မယ်လို့ခန့်မှန်းထားရမယ်လေအခုလိုမျိုးလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအတွက်တော့ Party တွင်ပထမအဆင့်ရွေးကောက်ပွဲမှာဒါကရှာရှာပါပါကြုံတော့ကြုံငယ်ဖြစ်တဲ့ကိစ္စလည်းဖြစ်ပါတယ်အခုလိုမျိုးနောက်ဆုံးအကြိမ်ဖြစ်ခဲ့တာကတော့George H.W. Bush လက်ထက်ကဖြစ်ပါတယ်။ Well ဟာတနိုင်ငံလုံးတိုင်းတာနဲ့လူသိမများပေမဲ့သူဟာ Republican Party ကတာဝန်ရှိသူတွေကြားမှာတော့အတော်လေးကိုလိစားခံရသူတဦးလည်းဖြစ်ပါတယ်။သူဟာ Massachusetts ပြည်နယ်ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်1999နှစ်မှာပထမအကြိမ်အရွေးခံပြီးတော့ပြည်နယ်ရဲ့လူကြိုက်အများဆုံးပြည်နယ်အုပ်ချုပ်ရေးမှူးတွေကတယောက်လည်းဖြစ်ပါတယ်။သူဟာပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်နဲ့နှစ်ကြိမ်လုပ်ခဲ့ပြီးတော့နှစ်ကြိမ်စလုံးကိုလည်းအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားနိုင်ငံကပြည်သူတွေအတွက်အမေရိကန်ပြည်အောင်စုကစစ်လေရင်တွေနဲ့ပို့ပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတန်200ကျော်ကဗင်နီဇွဲလားနယ်စပ်ကိုလံဘီယာနိုင်ငံဘက်ခြမ်းဒီကနေ့ပဲရောက်ရှိပြီဖြစ်ပါတယ်။ဒီထောက်ပံ့ရေးပစ္စည်းတွေကိုတခြားစားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေစုထားတဲ့ကူကူတာမြို့မှာထားမှာဖြစ်ပါတယ်။စီးပွားရေးကျက်တဲမှုနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာစားရိက္ခာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလှူစားဖို့ Venezuela Daikan Kangza, Juan Guaido got down solo, Akulumu, Kuni Taupe Muri, Bobi Apipai, Yaruga Simbe will be Abe Kenya and Nego Stamara, Nicolas Maduro Garo, Dikuni Taupe Muri, to Yaruga Piotown, American Suyaga, Nanga Yedre, a question load up to Delu Piobio, Nanga Nego Kuni, Wimala Alo, Nanga Owen Tago, Baitawai. American Ale, Venezuela Nayama, Zimbagate, Yukabweha, Nata Mumshibene, Tiamu and Bulu, Bio Tabio, American Pin, the Tananga and Yabiagale, Daikan Gonza, Wan Guaidugo, Venezuela Nanga, Jabia Gonza, Pine, a team at Buta Apsipai. Demra, Maduro go PRP and in a Venezuela Nanga, Yena Gomni, a Chikene, take them Tala Yashirigo, American Ah, then cap, Baysure, Cinema, Tail like Barisha.
Moscow Chesite, Baron Vostok Capital Partners, Spoke Liga Associa, Poet, Itanu, American Nangada, Michael Calvigo, Sabido Pandi Chonon, Tau, Russia, Tiayonga, Sumpia Libare, Calvigo, Nezon, Nauta Conasan Niger, Sabi Pandi Tau, Tiayonga, Taujani, Nama, Sumpia Cabio, Dinema, Naujin, Tabijana, Susivo, Pio Libare, Tabian, Dimuma, Pare, Nauta, Tiavian, Lia Kule, Tiayon Thomas Susigan, Alaja, Pandi Tangin Tabu, a main token bare. Kawine to the Chasu Shea Poe Wendigo, American dollar. Those are Kuna Dadma, Koyu, Soviet, and the Ashia, Tatamini, Ga, Tainan like Delu, Moscow K and the Ion Bioguyaga, Taujanima, Piovari. Gulu Sajat and Idea to the Delu, Pishia, so in Druha, Town and Senate, Jacka, and Wale Shibare. Then other than a sheep, Fidel Kawiha, Bering Vostok, Comunigo, Tango, Kuza, Ligunaga, Titangera, Pibido, through Sushia, Poema, American. Dollar, don't let the man, I'll be in your. You need no one, Tabby dot Russia yet. Boston, ye, Bama, Associa, Amyazu Pound, and Elo, Truya, Internet Samina, Pobia Tabare. Truya, commonly when a Pansy go Pansy be Gulu, Tia, Sue, Kayaraha, Boston, ye, Ban, Associa, when in it. But if you call it young Pides, will be a suit Tabare. Time at Truya, Loya, Tia, Tia, Urina, and ye, Low Song, Gare, Surago, a Piwa, Young Jimushi, Truya, Quen Yego, a Piwa, Kago, Domes, will be a lay, Pyojale.
ဗျာဗီယိုအမေရိကန်တန်ညနေဘက်မှာပါတာစီစဉ်နေဘူးညနေ6:00ခွဲကနေညနေ9:00ရဲ့အထိ
American Tangani, your data in the Lindy Sepioja Birame. The morning year now per Indian Bangladesh Nangama, Sejuazi, Yangwe Pogadu, Diana Ugo, Azuyasima, Labio, Pankangiwai, Philippine Nangalo, Pemi, Dekayanine, Muyi, say, Sissing Yemu, Loma Jalo, Desayane, Junsin, Nambio, Digini Labio, Lenne Tajarab, Sidelo, Yashiri Labiawari. Bangladesh Nangamaga, Yava Sejua, Say Dong Swemu, Dola Bianama, Soyaga Kulumu, Muyi, say Nenemu, Sissing Yipilo Dava. အခုလိုမျိုးလက်နဲ့ချလာသူတွေကိုပြစ်တင်ရှော့ပေါ်စီရင်ပြီးတော့သူတို့ဘဝကိုသူများနေလူပြန်ပြီးရှင်တန်ရက်တင်နိုင်မှုအတန်းနိုင်ဆုံးလုပ်ပေးသွားမှာဖြစ်တယ်ဆိုရဲချုပ်မိုဟာမက်ဂျာဗက်ဘတ်ဝါရီကပြောပါတယ်ဒီမွေးရဲ့ဖောက်ကားမှုဝင်ပေါက်
ในเนมูรีซาลุกเรกามูเยเซยาวเวตุ 3,000 นี้บาเตซงเกียบีဖြစ်တယ်လို့2,000กว่าแล้วแหละพั้นขันทายาบาดิရှင်ฟิลิปปินส์ตํารวจโรดริโกดูตาเดละท่านมาปิดตันจักขันยาตุริพอมากุญญะดาดิอัตตกูตัมโมมทาเดมูวาระอพอสั่นฉินเดอณีเนกัตเลบาดาวันตองหนองละหามะนิลัมยุมาดิกะเนฉีตะสนะปะเกจาบาเดฮอกฟอร์ไลฟ์ลุคอเรดิฉีตะสนะปะเวมากัตเลบาดาวันเนฮาคริยันธรรมเตซชินดิติโซยิงเปียงไนนิโกมีทุ้นปิ๊อ စုဝေးခဲ့ကြတာဖြစ်ပါတယ်အဲ့နောက်တော့မနီလာဂိုင်းကျုပ်ဆရာတော်ကြီးကခြိတက်ဆန္ဒပြခဲ့ကြတဲ့လူလူကိုလူဘဝရဲ့အရေးပါပုံကိုမိန့်ခွန်းပြောကြားခဲ့ပါတယ်ဖိလစ်ပိုင်မှာတည်တံကိုပြန်ကျင်သုံးဖို့နဲ့လင်မယားကွာရှင်းွင့်ဥပဒေချမ်းတွေလွတ်တော်မှာတင်သွင်းခဲ့တာနဲ့ပတ်သက်ပြီးဖိလစ်ပိုင်မှာရှိတဲ့ကက်သလစ်သာသနာပိုင်အဖွဲ့ကခန့်ကွက်နေတာဖြစ်ပါတယ်ဒါပြင်သမ္မတဒူတာတေးကမွေးစေသုံးဆွဲသူတွေကိုကွပ်မျက်နေတဲ့အဲ့ဒီနဲ့ပတ်သက်ပြီးတော့လည်းကက်သလစ်ဘာသာဝင်တွေကပြစ်တင်ရှုတ်ချထားပါတယ်2016ခုနှစ်ကသမ္မတဒူတာတေးအာဏာရလာချိန်ကစပြီးတော့မွေးစေသုံးဆွဲသူတွေနဲ့ရောင်းဝယ်ပေါက်ကားသူတွေကိုနှိမ်နင်းခဲ့တဲ့စစ်စင်ရေးအတွင်းမှာလူထောင်ပေါင်းများစွာတည်ဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကရေတဲ့အခြေဆိုင်စခန်းမှာထိုင်းတောင်ကိုရီးယားနဲ့အမေရိကန်တို့ကကန်တက်မရင်းတပ်ဖွဲ့တွေပေါင်းပြီးတော့ရေပြင်နဲ့မြေပြင်ပူးရဲစစ်ရေးလေ့ကျင့်မှုဒီကနေ့စနေနေ့မှာပဲပြုလုပ်သွားပါတယ်ဒီစစ်ရေးလေ့ကျင့်မှုကအမေရိကန်ပြည်အောင်စုနဲ့အင်ဒိုနီးရှားမလေးရှားစင်ကာပူအစရှိတဲ့အရှေ့တောင်အာရှနိုင်ငံတွေအပါအဝင်နိုင်ငံပေါင်း29နိုင်ငံကစစ်သားစုစုပေါင်း 4,500 ကျော်ပါဝင်တဲ့38ချိန်မြောက်ရွှေမွေဟောက်စစ်ရေးလေ့ကျင့်မှုရဲ့တပိတ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်အာရှပစိဖိတ်ဒေသတွေမှာနိုင်ငံတွေကစစ်တပ်တွေကြားဆက်ဆံရေးအားကောင်းခိုင်မာဖို့အခုလိုမျိုးပူရဲစီရေးလေ့ကျင့်မှုကိုနှစ်စဉ်ပြုလုပ်တာဖြစ်တယ်လို့ဒီလိုလောက်ဖြစ်တာကြောင့်လဲတိုက်ခိုက်ရေးအရာရှိတွေကြားမှာနင်းနာတွေနဲ့ကြမ်းကျင်မှုတွေဖလှယ်နိုင်တဲ့အခွင့်အရေးရရှိစေတာပါဒီရွှေမွေဟောက်စီရေးလေ့ကျင့်မှုကို1982ခုနှစ်ထဲကစတင်ပြုလုပ်ခဲ့တာဖြစ်ပြီးတော့အခုဆိုရင်ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့အာရှပစိဖိတ်ဒေသတွေအကြီးဆုံးစီရေးလေ့ကျင့်မှုဖြစ်ပါတယ်အခုနောက်ပိုင်းနှစ်တွေမှာတော့ဒီစီရေးလေ့ကျင့်မှုတွေကလူသားချင်းစာနာမှုဆိုင်ရာတဘာဝကပေးကြုံရင်ကုညီကယ်ဆယ်ရေးတွေအတွက်အဓိကထားပြီးတော့လေ့ကျင့်မှုတွေလုပ်ကြပါတယ်ရှင
်အင်္ဂလန်မှာကစားကြတဲ့ FA ဖလားဘောလုံးပွဲမှာတော့ Watford အသင်း Quarter Final ကိုတက်သွားပြီဖြစ်ပါတယ်မနေ့တောက်ချာနေ့က FA ဖလားပြင်သမအဆင့်ပွဲစဉ်မှာတော့ Watford ကကျူပီယာကိုတကူးကုန်းမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ် Watford အတွက်ဂိုးကိုတော့45မိနစ်မှာကပူအီကတွင်းယူခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ Brighton နဲ့ Derby Wimbledon နဲ့ Millwall Newport County နဲ့ Man City တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေနေ့နေ့ခင်းရဲ့နောက်ဆုံးရသတင်းတွေကိုမဲရီတနာကျော်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်နဲ့တပြည်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညနေခင်းရဲ့အထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ပြင်ဆင်မှုခက်ခဲတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတက်မတော်ဘက်ကပူးပေါင်းပါဝင်မှုနဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND အနေနဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးမှုတွေဆောင်ရွက်မှာဖြစ်နိုင်ချေများမယ်လို့လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုကိုတင်သွင်းခဲ့တဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးကပြောဆိုလိုက်ပါတယ် NND ရဲ့ရွေးကောက်ပွဲဂတိကဝတ်အတိုင်းဖွဲ့စည်းပုံပြင်နိုင်ရေးကတော့ဒီ NND အစိုးရလွှတ်တော်တက်တန်းအတွင်းမှာအလားအလာတိမ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်မယ်လို့လည်းနိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်2020မတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဖြစ်နိုင်ချေအလားအလာတွေနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုအတွက်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာ NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုကအရေးကြီးအဆိုဖြစ်တင်သွင်းခဲ့ပြီးတော့ဖေဖော်ဝါရီလ6ရက်နေ့မှာတော့ကော်မတီဖွဲ့ဖို့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေအချို့ကျဖွဲ့စည်းနိုင်မှုပြည်ထောင်စုလွှတ်တော်နာယကဘက်ကအစည်းအဝေးတွေခေါ်ယူပြီးတော့ညှိနှိုင်းဆွေးနွေးနေပေမဲ့လို့ကိုယ်စားလှယ်အချို့ကျပါဝင်နိုင်မှုသဘောတူညီချက်မရနိုင်သေးပဲရှိနေပါတယ်။ဒီလိုအနေထားမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအလားအလာကောက်နိုင်မှုတက်မတော်ဘက်ကပူးပေါင်းပါဝင်မှုလိုသလိုအနိုင်ရပါတီ NLD အစိုးရဘက်ကလည်းရင်းရဲရေးလမ်းကြောင်းကနေတိုင်းရင်းသားကောင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဖွဲ့ဖို့ထောက်ခံတဲ့အဆိုတင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ်။
ဖွဲ့စည်းပုံပြင်ဆင်ဖို့ကလေကော်မတီထဲမှာတခြားသောအပါဒီများကပုဂ္ဂိုလ်တွေနဲ့ပါဝင်နေတဲ့အခါကြောင့်လို့ရှိရင်သူတို့လည်းအတိုင်းဆိုင်ဆုံးတော့ညှိနှိုင်းတိုင်ပင်ရမယ်ဖြစ်ပါတယ်။ဒါပေမဲ့ဒီကော်မတီတွေအနေနဲ့ဘယ်နဲ့နည်းနည်းအတော်အတွင်းမှာတော့တကယ်ဆိုမလို့ရပြီတော့ဒီကဲတဲ့အဓိကကီးပလေယာဖြစ်တဲ့တမတော်ရဲ့သဘောထားမပြောင်းလဲတဲ့ရွေးကတော့သူတို့ကိုပြင်ဆင်ဖို့ခက်ပါမယ်။ဒါပေမဲ့တခုတော့စဉ်းစားရမှာပဲကျွန်တော်တို့ထပ်ပေါက်နေနဲ့အောက်ကသဘောစပါးစဉ်းစားမယ်သူတို့လည်းက 25% ကိုကျွန်တော်တို့စဉ်းစားရမှာတကယ်လို့သာ 25% လေးစတဲ့ပုံတွေကပြောင်းလဲရှိတော့မယ်ဆိုလို့ရှိရင်ဒီလိုနဲ့ဒီခါစစ်စင်ဒီရဘောကလွယ်သွားလိမ့်မယ်လို့ထားပါတယ်။ဒီခါစစ်စင်ဒီရကတော့မတော်ပါ။ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီစစ်စင်ပြင်ဆင်ရင်းမှာအခုချုံးကတခုဒီတော့မီလန်ကတော့မတော်ရဲ့
ဒီကောင်းဆောင်တွေကနေပြီးကျိုးပန်းမှာဖြစ်သွားတယ်။ဟိုကျွန်မချစ်မာတယ်ဒါအတင်းယူမြတ်တတ်မှတ်တာနဲ့အဲနေပြီးတော့ဒါအရင်မှာဖြစ်ကြတယ်။ဒါပေမဲ့အတင်းယူမြတ်ဖို့ကလည်းစိတ်ကြည်ပုံကြီးသူတကယ်ကိုပြင်ဆင်ဖို့ခက်ခဲတော့ပွင့်စည်းပုံကြီးဖြစ်နေကြကြအောင်လို့ဒါကတော့ကျွန်မတို့အမှန်တရားစဉ်းစားကြပါ။အဲ့ဒါဒီရွေးကောက်ပွဲခရီးကဝေးအတိုင်းဖွဲ့စည်းပုံပြည်တိုင်းရေးကတော့ဒ
ွင်းတွင်းမှုတွေလုပ်တင်တယ်လို့နိုင်ငံရေးအကဲခတ်ဦးအောင်သူကြီးကသုံးသပ်ပါတယ်
။ဒီကနေ့ NLD ကလေသူ့ရဲ့ရွေးကောက်ပွဲဟိုဒီဖွဲ့စည်းပုံကိုဆွေးနွေးကိုပြန်ပြင်လာတာလည်းပါတယ်ပေါ့နော်။အဲဒီအချိန်မှာလည်းတစ်ခက်သေးတယ်ရောဟိုကျွန်တော်တို့ဖိတ်ဆို့ခါရတာဒီဘောင်းဆောင်လည်းကြုံရနိုင်ရည်လေးပဲဖြစ်မှာ။အဲဒါဆိုလိုတဲ့ဘောက NLD ကဟိုဘယ်ဆက်ကြည့်ပြင်ပြင်ကလေးဆိုတာကိုဒီလူလူကိုစပြတာမရှိသေးဘူးပေါ့နော်။အစ်ကြီးရဲ့ခါကျတော့ဒီတက်ဆိုင်ပုံရိပ်ပါတီကလည်းဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့တချို့ဒီကိစ္စနဲ့ပြင်လာတဲ့ဟာရှိတယ်ပေါ့နော်။ဒီလိုဆိုတာကကျွန်တော်ထင်တယ်ကဟိုဒါနိုင်ငံရေးရပေါ့နော်။ဒီကောင်ကူတောင်ဆိုတဲ့ကြိုးစားကြတဲ့အနေအထားမျိုးပေါ့။အဲဒီအနေအထားမှာတော့ကျွန်တော်မြင်တာကတော့ဖွဲ့စည်းပုံပြင်လုပ်မယ်ဆိုရင်တခြားတပါတီတခြားပါတီတွေကပြောမှုလုပ်မယ်တင်တယ်။နောက်တစ်ခုကကျတော့ကိုဘာပြင်နေတယ်လဲဆိုရင်အချက်တွေလည်းကြိုပြီးတော့ချပြတာမျိုးဒီမှာပြောရကူတော်မှုတွေလည်းနေတယ်မှာ။
NLD လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်ဖြစ်ပေမဲ့လို့တပ်မတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိခဲ့ရေးအလားအလာတိတ်မကောင်းပဲအခက်အခဲတွေနဲ့ရင်ဆိုင်ရအောင်ပဲလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြမတွေကရေးလေးလာနေသူတီဘောတဟောင်းဦးရဲထွန်းကလည်းရှုံးပြပါတယ်
အခုဒ
ီ
NLD ကစတာလိုက်တဲ့နိုင်ငံအတိုင်းသူကြီးတော့ရှားမယ်ဗျရှားမယ်နောက်တစ်ခုကဟိုအများကြီးစကားတွေများကြပါတော့ဟိုဒီနေ့ကညီနိုင်တာပဲအပြင်းသိမ့်နေပဲရောက်နေနေဘူးအဲ့ဒါလေးတောင်မှမပါဘူးသူကပေါ့ဒီဖွဲ့ရေးတော့ပါဖြစ်နေရဲ့ဆိုတော့အဲ့ဒီလမ်းကတော့ကြာပြီလူရဲ့ဒီကကျင်ထားတဲ့ကျင်ပြေးဥပဒေကံကိုအခုပူပေါင်းပြီးတော့ဆောင်ရွက်တာကတော့ပူပြီးတော့ညာလိုက်မယ်အဲ့မှာကျွန်တော်တို့ဖြစ်ဖြစ်ဖြစ်တိုင်းတဲ့အားတွေဝင်ပြီးပူပေါင်းပြီးတော့ပြင်ကြလို့ရှိရင်တော့ညာလိုက်မယ်လို့ပြောပါ
တထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်ကိုယ်စားလှယ်တွေတွေကပဲဥပဒေပညာရှင်အစုအဖွဲ့တွေနဲ့စနစ်တကျအခြေယူရေးဆွဲခဲ့တာမို့ပြန်လည်ပြင်ဆင်ပဲဆိုရင်တော့ဒီပညာရှင်တွေအစုအဖွဲ့တွေကိုပြန်လည်ဖိတ်ခေါ်ဖို့လိုအပ်တယ်လို့ရေးရရေးလက်ကြောင်းကတည်းတော်နေတဲ့တိုင်းရင်းသားကောင်းဆောင်တွေဘက်ကလည်းပူးပေါင်းပါဝင်မယ်ဆိုရင်တော့အင်မတန်ကောင်းတဲ့ပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့တပ်ပရာဟောင်းဦးသိန်းစိန်ဘက်ကလည်းအကြံပြုထားပါတယ်လက်တလုံးမှာတော့အတိုက်ခံပါတီပြည်တော်စုကြက်ခိုင်ရေးတဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြင်ဆင်လိုတဲ့ဥပဒေတချို့ကိုတည်သွင်းလာတဲ့ချိန်လေးဖြစ်ပါတယ်ဒီကနေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုလှုပ်ထုံးလုပ်ပြီးတဲ့အပြီးပြင်ဆင်တာရေးရန်ကုန်မြို့ပြည်တော်ခန့်မရှိပါဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင်
ပါရရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူအဖြစ်ထင်ရှားတဲ့ရှင်းနေကြီးဥပိုလ်ကြီးဆက်ပြခံရမှုအတွက်အပြည့်သက်စီရင်ချက်ချမှတ်လိုက်ပါပြီ။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဥပိုလ်ကြီးအတွက်တရားမျှတမှုဆောင်ကျဉ်ပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတယ်ဆိုပြီးသမရကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစီရင်စနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးပဲလို့လဲမကြကနဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဓာတ်ရိုက်ယူလိုက်စီစဉ်ကကြိုဆိုပါရစေ။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညဒိုင်းရီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြပါရှင်။ဆက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးကြပါမယ်။အမေရိကန်တောင်ပိုင်းမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာလုံခြုံရေးအတွက်တတိုင်းကာမဲ့အသုံးစရိတ်ရဖို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုကြေညာတာဟာသမ္မတရဲ့လုံပိုင်권ဘောင်ကိုကျော်လွန်ရာရောက်တယ်ဆိုပြီးဥပဒေကြောင်းအရာဆိုင်ခေါ်မှုတွေနဲ့အချိန်အတော်ကြာရင်ဆိုင်ရမယ့်အလားအလာတွေရှိနေတယ်လို့သမ္မတရဲ့ Republican Party ထဲမှာပါသဘောထားကွဲပြားမှုတွေလည်းထွက်ပေါ်လာနေတာပါ။ဒီအကြောင်း VOA သတင်းတော် William Gallo သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင်။
နေဆက်မှာတတိုင်းကာဝေးသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ရေးဝေချင်းနေကြီးညာလိုက်တာကြောင့်အစိုးရသုံးစိတ်အတွက်အငင်းပွားနေတာတွေအဆုံးသတ်သွားပေမဲ့ဒီထက်မကပိုကြီးမားတဲ့အခြေအနေဖြစ်စရာအခြေအနေတွေကိုလမ်းဖွင့်ပေးလိုက်တယ်လို့လည်းဖြစ်နေပါတယ
် It's a great thing to do.Because we have an invasion of drugs, invasion of gangs, invasion of people.
တကယ်ကိုလုံးတင်တဲ့ကိစ္စကြီးတစ်ခုပါ။ကျွန်တော်တို့တိုင်းပြည်ကိုမွေးရစေးတွေ၊ရာဇဝတ်ဂိုင်းတွေနဲ့လူတွေကျူးကျော်ဝင်ရောက်နေတာဟာလက်ခံနိုင်စရာမရှိတဲ့အတွက်ကြောင့်ပါ
။ဒါပေမဲ့လည်းသမရရဲ့အစီအစဉ်ဟာကွန်ဂရက်စ်တော်ကိုကျော်လွန်ပြီးလုံပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်တယ်ဆိုတဲ့အမြင်နဲ့လည်းအောက်လွှတ်တော်အမတ်တွန်ရီတိုလိုသမရရဲ့ Republican Party ဝင်တွေကြားမှာပါထွက်ပေါ်လာနေတာပါ။
Fundamentally, this should be Congress's role. And
ချေကအပြင် Congress တို့ကလောရမယ့်ခေတ်ချချပြီးလွတ်တော်အနေနဲ့သူ့လို့သူ့လောက်ွက်မရှိတော့မှာကိုစိုးရင်လည်းကြောင်းပြောသွားတာပါ။အတိုက်ခတ်ဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းသူ့ရဲ့လုပ်ပိုင်ခွင့်ပေါင်းကျော်လွန်ခဲ့တဲ့လို့ရဲ့အဖြစ်နဲ့ဝေဖန်လိုက်တာပါ။
It's not an emergency what's happening at the border. It's a humanitarian challenge to us.
နေဆက်မှာကြုံနေရတဲ့အခြေအနေတွေဟာအရေးပေါ်အခြေအနေမျိုးမဟုတ်ပါဘူး။ဒါကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုတရပါပဲ။ဒါကိုသမ္မတကအမေရိကန်လူထုကိုလှည့်ရှားဖို့ကြိုးစားတာတက်တက်ပဲဖြစ်ပါတယ်
။သဘောထားကွဲပြားမှုတွေကြီးထွားလာနေတဲ့အမေရိကန်နိုင်ငံရေးလောကမှာနိုင်ငံရေးပါတီရင်းနှစ်ခုစလုံးကသမ္မတတွေဟာသူတို့မူဝါဒတွေအကောင့်ထဲပေါ်နေရေးသမ္မတရဲ့လုပ်ပိုင်ခွင့်အာဏာတွေကိုတုံ့ပြန်ရတဲ့အလေးထားတွေလည်းတနည်းတစ်ခြားတိုးလာနေတာပါ။ဒီထဲမှာသမ္မတထရန့်ကတော့နိုင်ငံရေးသဘောထားကွဲစရာတွေကြုံနေရတဲ့မူဝါဒတစ်ခုကိုအကောင့်ထဲပေါ်နိုင်မှုအစင်လာမဟုတ်ပဲသမ္မတရဲ့အာဏာကိုတုံးခဲ့တာလို့လည်းတရားမျှတမှုဆရာ Brandon Center ကနိုင်ငံရေးအခက်အခဲအန်ဒရူး ဘွိုင်းကသုံးသပ်ပါတယ
် He has continuously claimed that he would just use emergency powers as a workaround to congressional action
လွတ်တော်နယ်ပတ်သက်တဲ့ကိစ္စတွေမှာသာအလုပ်ဖြစ်အောင်အရေးပေါ်အာဏာတွေကိုသုံးမယ်လို့အစင်တိုင်းပြောခဲ့တာပါအခုလိုအရေးပေါ်အာဏာသုံးခဲ့တာမျိုးကတော့သမ္မတရဲ့ထဲမှာတကယ်ကိုရှားပါတယ
်သမ္မတထရန့်ရဲ့အရေးပေါ်အခြေအနေကြီးညာချက်ကြောင့်အမေရိကန်နိုင်ငံရေးလောကမှာအစင်လာဖြစ်သွားမှာကိုလည်းဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဥပဒေပညာပါမောက်ကပေါ်ရှစ်ပါမန်တို့လိုကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်
You could say that global warming is a national emergency. You could say that lack of affordable health care is a national emergency.
ကွာဒီပုံလေးလာမှုကနိုင်ငံတော်ရေးပေါ်ချင်းနေလို့ပြောမယ်ဆိုရင်ပြောနိုင်တယ်။ကျမရေးဆက်ချက်မှုမပြည့်စုံတာဟာလည်းရေးပေါ်ချင်းနေလို့ပြောရင်ပြောလို့ရပါတယ်။အိမေးရမယ့်ပြဿနာဟာလည်းရေးပေါ်ချင်းနေလို့ပြောနိုင်ပါတယ်။လူကြုံရေးအတွက်တတိုင်းဆောက်ဖို့လိုတယ်ဆိုတာမျိုးလိုပဲဒါတွေအားလုံးဟာဖြစ်နေတာတွေကြီးပါပဲလို့ပြောသွားတာပါ။နေဆက်ကအခြေအနေတွေဟာလက်တလောကြုံနေရတဲ့ပြဿနာတရမဟုတ်ဘူးဆိုတဲ့သဘောမျိုးသမ္မတထရန့်ကိုယ်တိုင်ကအရေးပေါ်အခြေအနေကြီးညာမှာပြောသွားခဲ့တဲ့အတွက်လည်းဥပဒေကြောင်းအရရှင်းရတဲ့အခါတပန်းရှုံနိုင်ပါတယ
် I could do the wall over a longer period of time. I didn't need to do this.
ဒါတိုင်းနဲ့ပတ်သက်လို့ချိန်ယူမယ်ဆိုရင်ယူလို့ရပါတယ်ဒါပေမဲ့မလိုပါဘူးကျွန်တော်ကတော့ခက်မြန်မြန်ပဲလှုပ်လိုက်ချင်ပါတယ
်ကွန်ဂရက်စ်တော်အနေနဲ့ကတော့အရေးပေါ်အခြေအနေကြီးညာချက်ကိုပြဖြတ်ဖို့ကြိုးစားမဲ့အလားအလာတွေရှိနေပေမဲ့လည်းသမ္မတရဲ့ဗီဒီယိုအနာကိုကြော်နိုင်ပါမလားဆိုတာကတော့သိမသေးကြလာပါဘူးပြီးခဲ့တဲ့ဇန်နဝါရီလတဲ့ကွန်နီပီယက်တက်သူကကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းတစ်ခုမှာသဘောထားပေးခဲ့ကြတဲ့အမေရိကန်နိုင်ငံသား၃ပုံ၂ပုံကတော့သမ္မတကအရေးပေါ်အခြေအနေကြီးညာတာမျိုးကိုလက်မခံကြောင်းလည်းသဘောထားပေးထားကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအ мян ဆုံးပေးဖို့နိုင်မှုနီးလန်းနေရှာဖွေနေတဲ့အကြောင်းကိုတင်ပြပေးကြပါတယ်ဗင်နီဇွဲလားပြည်သူတွေနဲ့အိမ်နီးခြားချင်းနိုင်ငံတွေဟာဗင်နီဇွဲလားနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုအ мян ဆုံးပေးဖို့နိုင်မဲ့နီးလန်းတွေကိုရှာဖွေနေကြပါတယ်ဗင်နီဇွဲလားသမ္မတမာဒူရိုကတော့အကူအညီပေးရေးရင်နှံတွေနိုင်ငံတွင်းကိုဝင်မလာနိုင်အောင်လို့ကိုလံဘီယာနယ်စပ်ကိုပိတ်ဆို့ထားဖို့အမိန့်ထုတ်ထားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုဟာအကူအညီပေးရေးရင်နှန်းတွေကိုအသုံးပြုပြီးတော့အာဏာသိမ်းဖို့ကြိုးပမ်းနေတာဖြစ်တယ်လို့မာဒူရိုကပြောပါတယ်။ဒါပေမဲ့လည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်တွေဘက်ကတော့အကူအညီပေးရေးရင်နှန်းတွေကိုအခုလကုန်ပိုင်းမှာနိုင်ငံတွင်းကိုဝင်နိုင်အောင်လုပ်ဖို့စီစဉ်နေကြပါတယ်။ VOA သတင်းတော်ဇလက်တီကာဟုတ်သတင်းပေးပို့ထားတာကိုရန်တိုင်းပြောပြပေးပါရှင်
။ဗင်နီဇွဲလားပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့စေဝါးတွေနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ထရက်ကားတွေဟာပြည်ကရပိုင်းတွေအတွင်းကပဲဗင်နီဇွဲလားနဲ့ကိုလံဘီယာနယ်စပ်ကိုရောက်နေတာဖြစ်ပေမဲ့အဲ့ဒီရင်းနှန်းတွေကိုပေးမဝင်ဖို့ဗင်နီဇွဲလားတပ်တွေကအမိန့်ထုတ်ထားပါတယ်ဗင်နီဇွဲလားပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့ဒီအကူအညီတွေကိုဘယ်လိုပို့ဆောင်ပေးနိုင်မလဲဆိုတာကိုရက်ကနိုင်ငံများအဖွဲ့ကဆွေးနွေးနေကြတယ်လို့ယာယီသမ္မတဟွန်ဂွိုင်ဒိုရဲ့ကိုယ်စားလှယ်လက်စတာတိုလီဒိုကပြောပါတယ
်ကိုမွားမှာပတ်သက်လာကြည့်အကူအညီတွေကိုဗင်နီဇွဲလားနိုင်ငံတွေကိုဘယ်လိုရောက်အောင်ပို့မလဲဆိုပြီးသတင်းတောက်တွေနဲ့လူတော်တော်များများမေးကြပါတယ်ဒါရီကိုလူတွေနဲ့ငြိမ်းချမ်းချမ်းစိတ်တကြပို့မှာဖြစ်ပြီးစစ်သားတွေကိုလည်းကျွန်တော်တို့နဲ့အတူပါဝင်ဖို့သတင်းစကားပါရမှာပါ
။သမ္မတမာဒူရိုလက်ထက်မှာဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးဟာအကြီးအကျယ်ကျဆင်းခဲ့ပြီးတော့ဗင်နီဇွဲလားနိုင်ငံသားအထောက်များများဟာလည်းနိုင်ငံတွင်းကနေထွက်ပြေးနေကြတာဖြစ်ပါတယ်
။ဝ အခုဆိုရင်ကျွန်တော်တို့ဗင်နီဇွဲလားပြည်သူတွေဟာကမ္ဘာပေါ်မှာစီးရီးယားနိုင်ငံပြီးရင်ဒုက္ခတွေဥယျာဉ်ဒုတိယအများဆုံးဖြစ်လာနေပါပြီ
။သမရမဒူရိုကတော့ဗင်နီဇွဲလားနိုင်ငံအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုမလိုအပ်ကြောင်းနဲ့ဒီအကူအညီပေးရရင်နှန်းဟာအမေရိကန်ကအာဏာသိမ်းဖို့ကြိုးပမ်းမှုရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ
်။ Hoy otra vez el presidente de Estados Unidos
အမေရိကန်သမ္မတကဗင်နီဇွဲလားနိုင်ငံကိုစီးရီးအရဝင်ရောက်ကျူးကျော်မယ်ဆိုပြီးတော့ဒီကနေ့ထပ်ချင်းချောက်လိုက်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တကဘာလုံးကိုတောင်းဆိုချင်တာကတော့ Donald Trump အနေနဲ့ Venezuela နိုင်ငံရေးမှာဝင်မရှုပ်ဘူးအားလုံးစုစုစည်းစည်းနဲ့ဆက်ပြီးတော့လှုပ်ဆောင်ကြပါလို့ပြောချင်ပါတယ
်။ American သမ္မတ Donald Trump နဲ့ Colombia သမ္မတ Ivan Duque Márquez တို့ဗိုလ်ထုတ်လေးကတွေ့ဆုံပြီးတဲ့နောက်သမ္မတ Maduro ကအဲ့လိုပြောလိုက်တာပါ။ American Colombia နဲ့တခြားနိုင်ငံ40ကျော်က Venezuela တိုက်ခန့်ခေါင်းဆောင် Juan Guaido ကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုထားပါတယ
်။ Colonel Presidente Donald Trump
သမ္မတ Donald Trump နဲ့သူကျွန်တော်တို့ကလည်း Venezuela ပြည်သူတွေကိုအာဏာရှင်လက်အောက်ကလွတ်မြောက်စေချင်ပြီးဒါဟုဒေသရင်းနိုင်ငံထရော်များနဲ့ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေလည်းထောက်ခံကြပါတယ
်။ဒါပေမဲ့သမ္မတ Maduro ကတော့ Venezuela စစ်တပ်ကိုဆက်လက်ထိန်းချုပ်ထားပြီးတော့အစိုးရထဲမှာလည်းရှေ့နေကျုပ် Tarek William Saab လို့သူ့ကိုထောက်ခံသူတွေရှိနေပါတယ်
။ Hemos abierto un ojeme pe en contra
Venezuela နိုင်ငံသားတို့ကိုတရားဥပဒေနဲ့ညီဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီမဟုတ်ပဲ Venezuela အစိုးရပဲရေနံကုမ္ပဏီတို့စစ်ကိုကုမ္ပဏီရဲ့ညှဉ်းပန်းမှုတွေခဏနောက်နိုင်ငံသားတော်တော်များများကိုတန်တမာနေဖြစ်နေခံတာတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတချို့ကျွန်တော်တို့လုဆောင်နေပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မဒူရိုအနေနဲ့စစ်တပ်ကိုအသုံးပြုပြီးဗင်နီဇွဲလားပြည်သူတွေကိုနှိမ်နင်းနေတဲ့အတွက်သူ့အနေနဲ့ဗင်နီဇွဲလားနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းအားလုံးကိုစဉ်းစားနေတယ်ဆိုပြီးတော့တတိပေးလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေစနေညနေခင်းအစီအစဉ်တွေကို9ခွန်နာရီအထိ Washington DC မြို့တော်ကနေဖိုင်းလိုမီတာ16.19နဲ့25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ညပိုင်းအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးသွားမှာပါမြန်မာတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင်
မက်ဆာချူးဆက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ဝဲလ်က2020သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နေဝင်ပြော့ရွေးချယ်နိုင်မှုကော်မတီတရက်ကိုဖွဲ့စည်းလိုက်ပါတယ်။ဒါဟာ Republican တွေထဲကသမ္မတဒေါ်နယ်ထရမ့်ကိုပထမဦးဆုံးစိန်ခေါ်လိုက်တဲ့သူလည်းဖြစ်ပါတယ်။ဝေါ့ကာသူ့အနေနဲ့လာမယ့်2020ရွေးကောက်ပွဲမှာသမ္မတထရမ့်ကိုစိန်ခေါ်ပြီးတော့ Republican ပါတီရဲ့သမ္မတလောင်းဖြစ်နေအဆိုပြုခံရအောင်လှုံ့ဆော်သွားမှာဖြစ်တယ်လို့တောက်ကြနေကပဲကြေညာသွားခဲ့တာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကပြည်သူတွေအတွက်အမေရိကန်ပြည်အောင်စုကစစ်လေရင်တွေနဲ့ပို့ပေးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတန်200ကျော်ကဗင်နီဇွဲလားနယ်စပ်ကိုလံဘီယာနိုင်ငံဘက်ခြမ်းကိုဒီကနေ့ပဲရောက်ရှိပြီးဖြစ်ပါတယ်။ဒီထောက်ပံ့ရေးပစ္စည်းတွေကိုတခြားစားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေစုထားတဲ့ကူကူတာမြို့မှာထားမှာဖြစ်ပါတယ်။စီးပွားရေးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံကစားရည်ရိက္ခာနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလှူကြဖို့အတွက်ဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကတောင်းဆိုလို့အခုလိုကူညီမှုတွေပို့ပေးတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နောက်ဖက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစိတ်ကြွစီရောင်းဝယ်ဖောက်ကားသူ102ဦးအစိုးရစီမံလာပြီးဖမ်းခံခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကလိုဖမ်းမိရင်တတ်ခံရနိုင်တဲ့မူရည်စေးစစ်စင်ရေးမျိုးလုံးမှာကြောက်လို့တက်ဆိုင်ရနဲ့ကြိုညှိပြီးတော့ဒီကနေ့လာပြီးတော့လက်နဲ့ချကြတာဖြစ်တယ်လို့ရရှိတွေကပြောပါရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကရာဘာစိတ်ကြွစီတုံးဆက်မှုတိုးမြင့်လာပြီးတဲ့နောက်မှာအစိုးရကအခုလိုမျိုးနှိမ်နှင်းမှုတွေပြုလုပ်တာပါမေလကလေးကဆိုရင်တော့မူရည်စေးရောင်းဝယ်သူ300နီးပါးတေဆုံးခဲ့ရပြီးဖြစ်တယ်လို့2000ခွဲလောက်ဖမ်းခံထားရပါတယ်ထိုင်းနိုင်ငံရေတဲ့အခြေစိုက်စခန်းမှာတော့ထိုင်းတောင်ကိုရီးယားအမေရိကန်တို့ကကန့်တက်မရင်းတပ်ဖွဲ့တွေပေါင်းပြီးရေပြင်နဲ့မြေပြင်ပူးရဲစီရေးလေ့ကျင့်မှုဒီကနေ့ပဲပြုလုပ်သွားပါတယ်ရှင်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ National Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOE ကညနေခင်းအစီအစဉ်တွေကိုတော့ line to meter 16.19 နဲ့ 25 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ
This program has come to you from the Voice of America, Washington.